လက်ရှိမြန်မာနိုင်ငံထဲမှာအပြောင်းလဲတွေရှိပြီးတော့စိန်ခေါ်အကဲစမ်းချက်တွေလည်းရှိနေတာမို့အမေရိကန်ပြည်ထောင်စုဘက်ကချင့်ကပ်တဲ့နေရာမှာအလောတကြီးမူဝါဒပြောင်းလဲသွားတာမျိုးတွေမလုပ်သင့်ဘူးလို့လူခွင့်ရေးလှုပ်ရှားတဲ့သူတွေကပြောလိုက်ပါတယ်။ Washington DC က Heritage Foundation မှဗုဒ္ဓဟူးနေ့တုန်းကလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာအခုလိုပြောသွားခဲ့ကြတာပါ။မြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အကဲဖြတ်သုံးသပ်တဲ့မနေ့တုန်းကဆွေးနွေးပွဲကိုတော့ Amnesty International နိုင်ငံကလူခွင့်ရေးအဖွဲ့ကလက်ထောက်အမှုဆောင်ညွှန်ကြားရေးမှူးတစ်ယောက်ဖြစ်တဲ့ Frank Januzzi,Human Rights Watch လူ့အခွင့်အရေးဆောင်ကြီးအဖွဲ့က Tom Malinowski နဲ့လူ့အခွင့်အရေးရှေ့နေတယောက်ဖြစ်တဲ့ Jared Ganser တို့ကအဓိကဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံတွင်းအပြောင်းလဲတွေရှိလာပေမဲ့တရားဥပဒေစိုးမိုးရေးလွတ်လပ်တဲ့တရားစီရင်ရေးနယ်ပယ်တွေမှာတော့လိုအပ်ချက်တွေရှိနေတယ်လို့ပြုပြင်ပြောင်းလဲရေးမှလည်း capacity လုံနိုင်ခြင်းစွမ်းအားအားနည်းနေသေးတယ်လို့သုံးသပ်ကြပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့အနောက်ချမ်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုသုံးသပ်ဆွေးနွေးကြပြီးတော့အဲ့ဒီအချက်တွေကိုကြည့်ရင်လူနည်းစုအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အနေမှုတွေကိုထောက်ပြကြပါတယ်။အတိုက်ခံဒီမိုကရေစီဘက်ကအခြေအနေတွေကိုလည်းသုံးသပ်ခဲ့ကြပြီးတော့ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်ဟာရန်သူဘက်မဟုတ်ပါဘူးဆိုတာပြသဖို့အတွက်ကိစ္စရပ်တော်တော်များများမှာမှတ်ချက်ပေးပြောဖို့ရှောင်နေခဲ့တယ်လို့ဝေဖန်သွားကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လည်းအတိုက်ခံတွေဘက်ကလှုပ်ရှားဆောင်ရွက်ပေမဲ့ဒီပြင်ဆင်ဖို့ကိုတော့အချိန်ယူရနိုင်တယ်လို့သုံးသပ်ကြပါတယ်ရှင်။